တော်ရှင်များခင်ဗျာဇွန်လ21ရက်နေ့ထုတ် East Asia Forum စာဆောင်မှာမြန်မာနဲ့ဂျပန်စီးပွားရေးပူးပေါင်းဆောင်ရွက်မှုအခြေအနေတွေကိုတင်ပြထားတဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်မြန်မာနိုင်ငံရဲ့ဘဏ္ဍာရေးပြုပြင်ပြောင်းလဲမှုတွေနဲ့စစ်မှုထွန်းကားရေးကြိုးပမ်းမှုတွေမှာဂျပန်ကအဓိကကျတဲ့အခန်းကပါဝင်နေတယ်လို့ဂျပန်ကလည်းစစ်မှုနဲ့ဘဏ္ဍာရေးရှုထောင့်ကနေမြန်မာကိုစိတ်ဝင်စားနေတာဖြစ်ကြောင်းမြန်မာအာဏာပိုင်တွေကလည်းဘဏ္ဍာရေးပူးပေါင်းဆောင်ရွက်မှုတွေအတွက်ဂျပန်ကိုအစဉ်အလာအယတဘာဝလုတ်ဖို့ကင်ပက်အဖြစ်သဘောထားတဲ့အကြောင်းအစချီဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့ပုဂ္ဂလိကနဲ့အများပိုင်လုပ်ငန်းတွေတိုးတက်ဖွံ့ဖြိုးရေးမှာဂျပန်က FSA လို့ခေါ်တဲ့ဘဏ္ဍာရေးဝန်ဆောင်မှုအေဂျင်စီနဲ့2012ခုနှစ်ကစတင်ခဲ့ပြီးမြန်မာကိုနိုင်ငံတကာနဲ့ထိတွေ့စေခဲ့တာဖြစ်ပါတယ်2015မှာဂျပန်မြန်မာပူးတွဲပြီးမြန်မာနိုင်ငံရဲ့ပထမဦးဆုံးအထူးစီးပွားရေးဇုန်အဖြစ်တီလဝါအထူးစီးပွားရေးဇုန်ကိုစတင်ဖွင့်လှစ်ခဲ့ပါတယ်ဒီနှစ်အတွင်းအာရှပစိဖိတ်ဒေသတွင်းကနိုင်ငံ17နိုင်ငံကမြန်မာနိုင်ငံမှာဘန်တိုက်25ခုဖွင့်လှစ်ဖို့လုပ်ငန်းလိုင်စင်လျှော့ထားခဲ့ကြပါတယ်အခုထိဘန်ခွက်6ခုဖွင့်လှစ်ခွင့်ပြုခဲ့ပြီးဖွင့်လှစ်ခွင့်ပြုခဲ့ပြီဖြစ်ပါတယ်တခြားနိုင်ငံတွေအတွက်ဘန်ခွက်တစ်ခုစီသာခွင့်ပြုပေးခဲ့ပေမဲ့ဂျပန်ကတော့ဘန်တိုက်ကြီး3ခုလုပ်ငန်းလိုင်စင်ပေးခဲ့ပါတယ်ဒါအပြင်2015ခုနှစ်ကမြန်မာနိုင်ငံရဲ့ပထမဦးဆုံးရန်ကုန် Stock Exchange စတင်ထူထောင်ခဲ့ရမှာလဲဂျပန်ကုမ္ပဏီ2ခုကအကူအညီပေးခဲ့ကြတာပါ2016မှာပထမမြန်မာရင်းနှီးမြှုပ်နှံမှုမြန်မာဒီလဝအထူးစီးပွားရေးဇုန်နဲ့မြန်မာစီတီစင်ဘန်တို့ပေါ်ပေါက်လာခဲ့ကြပါလေ2018မှာတော့ဗဏ္ဍာရေးဝန်ဆောင်မှုအေဂျင်စီ FSA ဂျပန်ရင်းနှီးမြှုပ်နှံမှုဘဏ်ဒိုင်ဝါနဲ့ဂျပန် Exchange Group JBX တို့ပူးပေါင်းပြီးတော့မြန်မာငွေကြေးစည်းကွက်ဖွံ့ဖြိုးတိုးတက်လာရေးဆောင်ရွက်ခဲ့ကြပါလေ JBX နဲ့တကွတခြားဂျပန်ကုမ္ပဏီတွေဟာမြန်မာနိုင်ငံနဲ့ဒေတာတွေကရေရှည်အလားအလာတွေပေါ်မှာယုံကြည်မှုကိုအခြေခံပြီးတော့မဟာဗျူဟာကျကျရင်းနှီးမြှုပ်နှံခဲ့ကြတာလို့ဆိုပါတယ်တကယ်တော့မြန်မာနိုင်ငံမှာဖြစ်ရှိကြော်လွှားရမယ့်ပြဿနာတွေကရပြတ်လှပါတယ်။ငွေကြေးစည်းစိမ်လက်ပတ်ရေးအခြေခံနဲ့ငွေချေငှားမှုစည်ရင်စရဆိုင်ရာလုပ်ငန်းစဉ်တွေစတဲ့ကဏ္ဍတွေမှာခင့်တဲ့အညီတိုးတက်ဖွံ့ဖြိုးလာအောင်စူးစမ်းဆောင်ရွက်ရအောင်မှာဖြစ်ပါတယ်။အဲ့ဒီအတွက်ဘဏ်လုပ်ငန်းကဏ္ဍတဖြည်းဖြည်းတိုးတက်ပြောင်းလဲလာရေးနိုင်ငံခြားဘဏ်တွေအပေါ်တဖြည်းဖြည်းဖြည့်ဆော့ပေးရေးတွေကပထမဦးဆုံးခြေလှမ်းတွေဖြစ်ပါတယ်တဲ့။တစ်ချိန်တည်းမှာရင်းနှီးမြှုပ်နှံသူတွေအတွက်ကော်ပိုရိတ်အုပ်ချုပ်ရေးနဲ့တရားဥပဒေစိုးမိုးရေးကလည်းအားကောင်းမောင်းတာဖြစ်နေဖို့လိုအပ်တယ်လို့လုပ်ငန်းကုမ္ပဏီကြီးတွေပုံမပွင့်လင့်မြင်သာမှုရှိဖို့လဲလိုအပ်ပါတယ်။အရေးကြီးဆုံးကတော့ဘဏ္ဍာရေးနဲ့လုပ်ငန်းဆိုင်ရာမူဝါဒတွေကြားဆက်ဆံမှုခိုင်မာဖို့ကအဓိကဖြစ်တယ်လို့ဆိုပါတယ်။အဲဒါကြောင့်ဂျပန်အတွက်မြန်မာဟာလုပ်ငန်းဝင်ဆိုင်ရာစိတ်ကူးစိတ်သန်းတွေစမ်းသပ်လုပ်ကိုင်ရနေရာတစ်ခုပါပဲလို့ East Asia Forum စာဆောင်ဆောင်းပါးကဖော်ပြပါတယ်။ပြောရရှိမယ်ခင်ဗျာ။ EVLA 18ရဲ့ဒီပလိုမတ်စာဆောင်မှာတော့နိုင်ငံတကာလုပ်ငန်းကုမ္ပဏီတွေမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံမှုတုံ့ဆိုင်နေကြတာဟာနိုင်ငံရေးရှိဖွံ့ဖြိုးတိုးတက်ရေးအတွက်အနေရရှိတယ်ဆိုတဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။အဲဒီလိုလက်ရှိနိုင်ငံစီးပွားရေးလုပ်ငန်းအခင်းအကျင်းကြောင့်ပြည်ပလုပ်ငန်းရှင်တွေလက်ဆောင်နေကြတာနဲ့အတူမြန်မာတပ်မတော်ကသူ့ရဲ့စီးပွားရေးဩဇာကိုတူးမြင့်ချက်ထွန်လာလိမ့်မယ်လို့ဆောင်းပါးကဆိုပါတယ်။2016ခုနှစ်ဒေါ်စန်းစုကြည်ရဲ့အရပ်ဖက်အစိုးရတက်လာပြီးတဲ့နောက်တရုတ်နဲ့အိန္ဒိယစီးပွားရေးရန်ရာကြီးနှစ်ခုကြားကမြန်မာပြည်ကိုအလားအလာကောင်းတဲ့နေရာသစ်အဖြစ်နိုင်ငံတကာမျှော်လင့်ခဲ့ကြပြီးမဲ့ထင်တယ်လို့တော့ဖြစ်မလာခဲ့ပါဘူးတဲ့။2015-2016ဘဏ္ဍာရေးနှစ်မှာပြည်ပတိုက်ရိုက်ရင်းနှီးမြှုပ်နှံမှု FDI ပမာဏအမေရိကန်ဒေါ်လာ9ဘီလီယံခွဲရရှိခဲ့ပြီးတဲ့နောက်ပိုင်းကစလို့နိုင်ငံခြားချင်းနှိမ့်ညွတ်မှုဟာတဖြည်းဖြည်းကျဆင်းလာခဲ့ရမှာဒီနှစ်9.8ဘီလီယံသာရမယ်လို့ကမှန်းထားပါတယ်။ခုလိုဖြစ်နေရတာမှာနိုင်ငံပုဂ္ဂလိကကဏ္ဍကိုဖွင့်လိုက်ပြီးမဲ့တိုးတက်မှုနှုံနှေးပွေနေတာလမ်းတရာစိတ်ခံလေစိတ်အင်တာနက်ဆက်သွယ်ရေးစတဲ့အခြေခံအဆောက်အုံတွေအားနည်းနေတာကြောင့်ဖြစ်တယ်လို့ရခိုင်ပြည်နယ်ပြည်ထောင်စုမှာလူမျိုးတူးတပ်ဖြတ်မှုဆွဆဲချက်ကြောင့်မြန်မာပြည်နာမည်ပြည့်နေရပြီး EU နဲ့အမေရိကန်ရဲ့စီးပွားရေးပြန်လည်ပိတ်ဆို့တာတွေပေါ်ပေါက်လာနိုင်တဲ့အခြေအနေတွေလည်းပါဝင်နေတယ်လို့ဆောင်းပါးကဆိုပါတယ်အကျိုးဆက်အနေနဲ့အလုတ်ကိုင်းမျိုးရှားပါထုတ်လုပ်မှုငွေကြေးဝန်ဆောင်မှုမိပညာတွေမရနိုင်တော့တာကြောင့်လူနေမှုအဆင့်မြင့်လာဖို့ခက်ခဲပြီးစီးပွားရေးလည်းမဖွံ့ဖြိုးနိုင်နိုင်ငံတကာအသိုင်းအဝိုင်းမှာလည်းမဝင်ဆက်နိုင်ဖြစ်နေရတယ်လို့ဆောင်းပါးကဆိုပါတယ်။ဒါအပြင်မြန်မာနိုင်ငံမှာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေကနေရာအနှံ့မှာရှိနေတာမို့ပိတ်ဆို့အရေးယူရင်းလည်းရိုးရိုးအယတာပြည်သူတွေအလုတ်ကိုင်းဆုံးရှုံးကြတာတွေကုန်စည်တုံးကြီးမြင့်လာတွေပေါ်ပေါက်လာနေတာကြောင့်တတိနဲ့တည်တည်ချာချာပြစ်မှတ်ထားကင်တွဲသင့်တယ်လို့ဒီပလိုမဲ့ဆောင်းပါးကဖော်ပြပါကြောင်းအစီအခံတင်ပြအပ်ပါခင်ဗျာ